ဆီးရီးယားဆိုရကရက်သားရီအပေါ်ဒါရူလက်နက်သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်စစ်တပ်ကဆီးရီးယားကိုဒီကနေ့အစောပိုင်းမှာဒုံးကျည်တွေနဲ့တိုက်ခိုက်လိုက်ပါတယ
် Tonight I ordered a targeted military strike on the airfield in Syria from where
ငါနေ့ကဆီးရီးယားသမ္မတပရှားအောက်ဆက်ကအပြစ်မရှိတဲ့ရက်သားတွေပေါ်မှာစိုးဝါတဲ့ဒါရူလက်နက်နဲ့တိုက်ခိုက်ခဲ့ပါတယ်ဒီကနေ့ညမှာတော့အဲ့ဒီဒါရူလက်နက်နဲ့တိုက်ခိုက်မှုတွေကိုလုပ်ခဲ့တဲ့ဆီးရီးယားနိုင်ငံကလေယာဉ်ကွင်းတွေကိုပိတ်မထားပြီးတော့တိုက်ခိုက်ဖို့ကျွန်တော်အမိန်ပေးခဲ့တယ်လို့သမ္မတ Trump ကပြောလိုက်တာဖြစ်ပါတယ်။ဒါဟာအမေရိကန်တွေဘက်ကဆီးရီးယားဆိုရတက်တွေကိုပထမဆုံးအကြိမ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆီးရီးယားသမ္မတဘရှားအာဆတ်ဆိုရကအရသားတွေပေါ်မှာဒါရူလက်နက်နဲ့တိုက်ခိုက်ခဲ့တာကြောင့်လူတရာကျော်တိဆုံးခဲ့ပါတယ်။မြေထဲပင်လယ်အရှေ့ဘက်ပိုင်းမှာတပ်ဖြန့်ထားတဲ့အမေရိကန်ရေတပ်ရဲ့ဖြတ်သိမ်းပေါ် USS Ross နဲ့ USS Porter တို့ကနေတောက်ကြနေမနဲ့ဒေသဆန်တော်ကြီး၄နာရီ၄မိနစ်မှာ Tomahawk တာဝေးပစ်ပဲထိန်ဒုံးကြီး59ခုကိုဆီးရီးယားနိုင်ငံကိုပြစ်လွတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ဒုံးကျည်ပြစ်လွတ်တိုက်ခိုက်မှုဟာ3မိနစ်ကနေ4မိနစ်ကြာကြာမြင့်တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဆီးရီးယားဆိုရကဒါရူလက်နက်နဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်တပ်တွေကဆီးရီးယားနိုင်ငံအနောက်ဘက်ခြမ်းကရှာရက်လေယာဉ်ကွင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ဆီးရီးယားဆိုရဟာတပုံးတွေထိန်းချုပ်ထားတဲ့မြို့ကိုဆရင်ဒါရူအစိတ်တန်းငွေတွေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကမှတ်ယူနေပါတယ်ခင်ဗျာ